အမေရိကန်လေယာဉ်ကွင်းတွေကိုဆက်ရောက်လာကြမယ်နိုင်ငံသားခီးရဲတင်လေယာဉ်အလုံးလိုက်နာရမယ်လုံခြုံရေးဆိုင်ရာအရေးယူဆောင်ရွက်မှုအစ်စ်တွေကိုအမေရိကန်ပြည်ထောင်စုကဗုဒ္ဓနေ့ကကြေညာလိုက်ပါတယ်အမေရိကန်ကိုလာကြဖို့လေယာဉ်ပေါ်မှာတက်ခင်နိုင်ငံသားခီးရဲတွေကိုတင်းကျပ်တဲ့စစ်ဆေးမှုတွေပြုပွဲရှိနေတယ်လို့ဆိုပါတယ်ဒီကြောင့်လည်းပဲတလို့ဒေါ်လာတန်ကစူးစီးတင်ပြထားပါတယ
်ကမ္ဘာထောင်ကအမေရိကန်ပြည်ထောင်စုကိုလာရောက်ကြမယ်လေရင်တွေအနေနဲ့ခီးတဲ့တွေလေရင်ပေါ်မတက်စီစစ်ဆေးတဲ့လုံခြုံရေးအရေးယူဆောင်ရွက်မှုတစ်တွေကိုမိမိလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကဝါရှင်တန်မှာပို့ထုနည်းကချင်းပခဲ့တဲ့အမေရိကန်လုံခြုံရေးအသည့်နီလာကမှာခုလိုပြောကြားခဲ့တာဖြစ်ပါလေ
Screening before boarding flights to the United States. With this announcement we send a clear message that inaction is not an option. Those who choose not to cooperate or are slow to adapt
လူကြုံရေးဆိုင်ရာအရေးယူဆောင်ရွက်မှုအစ်စ်တွေကတော့အမေရိကန်ပြည်ထောင်စုကိုလာမဲ့လေရင်တွေပေါ်မတက်မီစစ်ဆေးမှုတွေကိုတိုးမြင့်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီကြေညာချက်နဲ့အတူကျွန်တော်တို့ရှင်းရှင်းလင်းလင်းသတိပေးလိုတာကကျွန်တော်တို့အနေနဲ့ဘာမှမလုပ်ဘဲမနေနိုင်ပါဘူး။စီးပင်းအစ်စ်တွေကိုလိုက်နာခြင်းမပြုဘူး၊လိုက်နာဖို့နောက်နေနေတယ်ဆိုရင်တခြားကန့်သတ်မှုတွေကိုခံကြရမှာဖြစ်ပါတယ်။အဲ့ဒီအထက်မှာလေရင်ပေါ်ကိုလျှက်စီပစ္စည်းတဆောင်ခွင့်ပိတ်ပင်ခံရတာအပြင်အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့လေရင်ပြန်တန်းခွင့်ပိတ်ပင်ခံရမှာဖြစ်ပါတယ်။ဒါပေမဲ့အခုကျွန်တော်လေ့လာရသလောက်ကတော့လေရင်လိုင်းအားလုံးဟာသူတို့ရဲ့အမှုတန်းတွေနဲ့ခီးတယ်တွေအားလုံးဘေးအန္တရာယ်ကင်းရှင်းအောင်လှုပ်ဆောင်လိုကြတာတွေ့ရပါတယ
်။ကျွန်တော်ဒီမှာတော့မိမိလုံခြုံရေးဌာနအနေနဲ့လေရင်တွေပေါ်မှာခီးတယ်တွေနဲ့အတူတင်ဆောင်နိုင်တဲ့ carry on ပစ္စည်းတွေမှာLaptop, computer, တက်ဆောင်ခွင့်ပိတ်ပင်မှုသတင်းထွက်နေပြီမဲ့လို့လေခုတော့ဒါကိုမလုပ်ဆောင်သေးတာတွေ့ရပါတယ်။ Laptop, computer တွေကိုအာဖရိကရှစ်နိုင်ငံနဲ့ရှေ့လေပိုင်းရေစိတ်တွေကထွက်ခွာလာတဲ့လေရင်တွေပေါ်မှာခီးတယ်တွေနဲ့အတူတက်ဆောင်ခွင့်ကိုမလာကလေးကအမေရိကန်ကပိတ်ပင်ထားတာဖြစ်ပါတယ်။ IS အစိုးရတွေအနေနဲ့ Laptop ကိုတုံးပြီးဘုံလုံးနိုင်ရဲ့ဆိုတဲ့ထောက်လန်းရေးသတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုပြုလုပ်ခဲ့တာဖြစ်ပါတယ်။မိမိလုံခြုံရေးဌာနဝန်ကြီးကယ်လီကလေကြောင်းတွဲလာမှုလုံခြုံရေးတိုးမြင့်မှုအရေးကြီးတဲ့အကြောင်းခုလိုထောက်ပြခဲ့ပါတယ်
။ Unless we all raise our security standards, terrorists who see commercial aviation as the greatest takedown will find and attack the weakest link.
အတန်းတက်သမားတွေရံကိုကာကွယ်ဖို့အားလုံးကတိုးမြင့်ဆောင်ရွက်ခြင်းမရှိဘူးဆိုရင်လေရင်တွေကိုအများဆုံးပြစ်မှတ်ထားတိုက်ခိုက်တဲ့အတန်းတက်သမားတွေဟာလုံခြုံရေးအားနည်းချက်တွေကိုရှာပြီးတိုက်ခိုက်ကြမှာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာတဝန်းလေကြောင်းတွာလာမှုလုံခြုံရေးအတွက်အနိုင်ဆုံးတတ်မှတ်ချက်ကိုညှင့်ဖို့လိုမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလေရင်ခီးတယ်တွေနဲ့ခီးတွာလာမှုကိုလည်းတိတ်အနောက်ရှက်မဖြစ်စေဖို့လည်းသတိထားလုပ်ဆောင်မှာဖြစ်ပါတယ်
။ခုကြညာခဲ့တဲ့ရည်ယူဆောင်ရွက်မှုအစ်စ်မှာလေရင်ခီးတယ်တွေနဲ့လေရင်ပေါ်မတက်မီစစ်ဆေးမှုတွေပိုအသေးစိတ်ခံရဖို့ရှိပြီးတယ်ဆောင်လာတဲ့ electronic ပစ္စည်းဖြစ်တဲ့ computer, laptop, cell phone, စသဖြင့်တို့ကိုလည်းစစ်စီးတဲ့ဆက်တက်တဲ့စစ်စီးခံရမှာဖြစ်ပါလေ။ဒါပြင်လေရင်တွေနဲ့လေစိတ်တွေတွိုက်မှလေလုံခြုံရေးကိုတုံ့ပြန်ချထားပြီးဘုံနဲ့ဓာတုပစ္စည်းတွေအတွက်အနံ့ခံဖို့ခွေးတွေကိုလည်းအဆုံးပြုမှာဖြစ်ပါလေ။ဒီအမှုဆောင်ရွက်မှုစစ်ဟာနိုင်ငံပေါင်း105နိုင်ငံကဒေသပေါင်း180တို့မှလှုပ်ဆောင်ကြရမှာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့နိုင်ငံခြားခီးတွေပေါင်းဟာနေ့စဉ်3,500လောက်ရှိတာဖြစ်ပါလေ။နိုင်ငံသားလေကြောင်းတွေအနေနဲ့ဒီရည်ယူဆောင်ရွက်မှုတစ်တွေကိုရက်120အတွင်းလိုက်နာကြရမှာဖြစ်ပြီး electronic ပစ္စည်းတွေကိုစစ်ဆေးတဲ့ဆက်တစ်တွေကို21ရက်အတွင်းတပ်ဆင်ကြရမှာလည်းဖြစ်ပါလေဒီညွှန်ကြားချက်တွေကိုမလိုက်နာတဲ့လေကြောင်းတွေအနေနဲ့နောက်ပိုတင်းကျတဲ့တန်းတန်းမှုတွေခံရဖို့ရှိတယ်လို့ဒံွေတက်ခံရဖို့နဲ့အမေရိကန်လေစိတ်တွေကိုစဉ်သက်ခွင့်ပိတ်ပင်ခံရတာတွေအထိဟန်တာဆိုင်ရဖို့ရှိတယ်လို့အမေရိကန်လုံခြုံရေးဌာနကပြောခဲ့ပါတယ်ရှင်